ဘင်္ဂလားဒေ့ရှ်ကောက်ပဇားမှာနေတဲ့ဒီရိုဟင်ဂျာဘင်္ဂလီလေ
ဟုတ်ကဲ့
တသန်းနဲ့တသိန်းကျော်ရှိတယ်လို့ဒီဘင်္ဂလားဒေ့ရှ်လာဝကနဲ့နိုင်ငံကူးလက်မှတ်ဌာန DPI ကထုတ်ပြန်တာတွေ့ရပါတယ်ဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့ဘာများသိရပါလဲရှင
်ကျွန်တော်တို့သိထားတဲ့ information က UNHCR နဲ့ဒီဘင်္ဂလားဒေ့ရှ် immigration နဲ့သူတို့ ID card တွေထုတ်ပေးတယ်လို့သိရပါတယ်အဲ့တော့ဒါသူတို့ရှိမှရှိတဲ့လူအလုံးရဲ့စည်းရင်းမှာကျွန်တော်တို့ရှိမှာတော့ဒီ2016နဲ့2016 incidents နှစ်ခုနောက်ပိုင်းသွားတဲ့အင်္ဂနာကိုပဲကျွန်တော်တို့ပြန်လက်ခံမှာပါဒါသူတို့ရှိမှရှိတဲ့ဒီ Bengali စေကိုအလုံး stock taking လုပ်တဲ့သဘောလိုပဲကျွန်တော်တို့ယူဆပါတယ်ဒါ UNHCR နဲ့ Bangladesh အစိုးရနဲ့လုပ်တဲ့စီမံချက်ပါခင်ဗျာ
ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံဘက်ကစည်းရင်းအရဆိုရင်ဘယ်လောက်ရှိမလဲဆရာဒီဒုက္ခတွေတွေက
ကျွန်တော်တို့ရှိရာစီးရင်ရတော့ဒီဟိုသရိုးဘက်နဲ့ကျွန်တော်တို့ ਨੇ ဒါကတော့သရိုးဘက်ကတော့ခဏနေရတော့တော်တော်လေးများပါတယ်ကျွန်တော်တို့ဘက်ကတော့ဒီ9သိန်းနဲ့9သိန်းဒီလောက်ပဲကျွန်တော်တို့တွက်လို့ရပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ရှိမှလည်း2014တော့ census အရာကျွန်တော်တို့ဘူတိတော်မောင်တော်ဒီခိုင်းပြည်နယ်မြောက်ပိုင်းမှာရှိတဲ့စီးရင်ကျွန်တော်တို့ရှိမှရှိပါတယ်ဆိုတော့အဲ့ဒီစီးရင်ရဲ့3ပုံတစ်ပုံလောက်ပဲကျွန်တော်တို့3ပုံတစ်ပုံကကျွန်တော်တို့ထဲမှာရှိနေသေးပါကျွန်တော်တို့ရွာတွေမှာဆက်ပြီးနေထိုင်သေးပါအဲ့တော့၃ပုံ၂ပုံလောက်ကပဲတစ်ဖက်နိုင်ငံကိုကျွန်တော်တို့ဖျက်ပြေးသွားတယ်လို့ကျွန်တော်တို့တွက်လို့ရပါတယ်။အဲ့တော့ဟိုကိင်္ဂနန်းအပြင်ကတော့သူတို့ပြောတဲ့တန်ကနန်းဆိုတာမဟုတ်ပါဘူးခင်ဗျ
။ဟုတ်ကဲ့ဆိုတော့အခုသူတို့ဒီတန်ကနန်းပေါ့နော်အခုသူတို့ဒီ DPI ကထုတ်တဲ့ဒီတသန်းကျော်ကိစ္စကိုရောဒီမြန်မာအစိုးရဘက်ကအကြောင်းကြားတာမျိုးတွေရောရှိပါလားရှင
်။ဘာမှမရှိပါဘူးခင်ဗျာ။ဒါသူတို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR နဲ့လုပ်တဲ့ project ပါ
။ဟုတ်ကဲ့တကယ်လို့သူတို့များပြောလာလို့ရှိရင်မြန်မာအစိုးရဘက်ကရောဒါကိုလက်ခံနိုင်ဖို့အနေအထားတွေရောရှိနိုင်မလားရှင
်။ကျွန်တော်တို့နဲ့သူတို့နဲ့မနစ်ကနိုဝင်ဘာတုန်းကကျွန်တော်တို့ arrangement လက်မှတ်ထိုးပါတယ်။ဆိုတော့အဲ့ဒီ arrangement ထဲမှာကျွန်တော်တို့ပြန်လည်လက်ခံရေးနဲ့ပတ်သက်လို့စဉ်းစားတဲ့အခါမှာဒီ incident နှစ်ခုနောက်ပိုင်းမှာထွက်ပြေးသွားတဲ့လူကိုပဲလက်ခံဖို့ကျွန်တော်တို့စဉ်းစားထားပါတယ်။အဲ့တော့သူတို့ဘက်ကဒါကျွန်တော်တို့ stock take လုပ်တဲ့ figure နဲ့ကျွန်တော်တို့ပြန်လက်ခံမဲ့ figure မတူနိုင်ပါဘူး
။ဟုတ်ကဲ့။အခုဒီဒုက္ခတွေတွေပြန်လက်ခံရေးနောက်ဆုံးအခြေအနေဆိုရင်ရောဆောင်းပြေသူတို့ဘာများပြောနိုင်မလဲရှင
်။အခုကျွန်တော်တို့ Bangladesh နိုင်ငံသားဝင်ကြီးကျွန်တော်တို့ August လပထမပတ်တည်းကျွန်တော်တို့ရှိလာပါမယ်။ကျွန်တော်တို့ဖိတ်ကြားထားတာပါ။အခုကိုကျွန်တော်တို့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့စခန်းတွေကျွန်တော်တို့ခေါ်ပြပါမယ်။ကြီးဝါတွေကိုလည်းခေါ်ပြပါမယ်။အဲ့တော့ဒါကျွန်တော်တို့ပြင်ဆင်ထားတာကိုလက်တွေ့မြင်ရအောင်ကျွန်တော်တို့စီစဉ်ဆောင်ရွက်ပေးပါမယ်။တော့ကျွန်တော်တို့ဒီဘက်မှာဆောင်ရွက်နေတဲ့ UHRD ရအစီအစဉ်လေးကျွန်တော်တို့ပြန်လည်လက်ခံရေးအတွက်ဆောင်ရွက်နေတဲ့ဟာတွေအားလုံးကိုကျွန်တော်တို့သူ့ကိုရှင်းပြဖို့ရှိပါမယ်
။ဟုတ်ကဲ့အခုလက်ရှိဒီမြန်မာနိုင်ငံကိုပြန်လာတဲ့ဒုက္ခတွေအရေးအတွက်ကဘယ်လောက်ရှိမလဲဆရာ
။အဲကျွန်တော်တို့ကလက်တလုံးမှာတော့ယာကနန်းပဲရှိပါတယ်။အဲ့တော့ဒီယာကနန်းကိုလည်းကျွန်တော်တို့တက်ဆိုင်ရာကောင်ဆယ်လာ access ဆောင်ရွက်ပေးနေပါတယ်။မကြခင်မှာပဲကျွန်တော်တို့ဒီမောင်းတော့မှာဒီ Bangladesh Council ဝင်ချုပ်နဲ့အရာရှိတွေကကျွန်တော်တို့သွားတွေ့ဖို့ရှိပါမယ်။တော့ဒါကကျွန်တော်တို့ဘက်ကဒီနှစ်နိုင်ငံဆက်ဆံရေးအရာကျွန်တော်တို့တန်တမန်လုပ်ထုတ်လုပ်နေတဲ့အနေနဲ့ကျွန်တော်တို့ကူညီဆောင်ရွက်ပေးနေခြင်းဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကလည်းဘင်္ဂလားဒေ့ရှ်ဘက်မှာရှိနေတဲ့ဟိန္ဒူတွေကျွန်တော်တို့ကောင်ဆလာ access ရဖို့ကျွန်တော်တို့တောင်းခံထားပါတယ်။ဒါပေမဲ့ခုထိတော့ကျွန်တော်တို့တရားဝင်ပြန်ကြားချက်မရသေးပါဘူး။အဲ့တော့ဒါကတော့နှစ်နိုင်ငံကူးပေါင်းဆောင်ရွက်နေတဲ့အနေအထားပဲဖြစ်ပါတယ
်။ဟုတ်ကဲ့ဒီဒုက္ခတွေဘလောက်အရေးအတွက်ပေါ့နော်လက်ခံဖို့မြန်မာဘက်ကအစဉ်နှစ်ဖြစ်နေပါပြီလဲရှင်။
ကျွန်တော်တို့ဒီ physical range ပဲမှာတော့တရက်ကိုစက္ကန့်နှစ်ခုမှာလူ300လက်ခံပါမယ်။အဲတပတ်5ရက်ဖြစ်တဲ့အတွက်တပတ်မှာလူ1500ကျွန်တော်တို့လက်ခံသွားမှာပါ။အဲတော့ဒါပြီးရင်ကျွန်တော်တို့လှပုတ်ကောက်ကြာရင်စက္ကန့်မှာကျွန်တော်တို့ဆက်လက်ပြီးတော့သူတို့မူလနေရာမရောက်ခင်အတိုင်းတားလေးမှာကျွန်တော်တို့ယာယီနေရာချထားပေးမှာပါ။အဲတော့ကျွန်တော်တို့ပြန်လည်လက်ခံရရတော့ကျွန်တော်တို့နိုင်ငံသဘောတူပြီးဖြစ်တဲ့အတိုင်းပဲတနေ့ကိုလူ300တပတ်ကို1500ကျွန်တော်တို့စီစစ်လက်ခံသွားမှာပါ။
ဟုတ်ကဲ့ဒုက္ခတွေတချို့ကနော်နိုင်ငံသားပေးမှပြန်လာမယ်ဆိုပြီးတော့လည်းပြောတာမျိုးတွေရှိတယ်ဒီကိစ္စကိုရောဘယ်လိုများဖြစ်ရှင်းသွားဖို့တွေရှိမလဲရှင
်ဒါကကျွန်တော်တို့ Kofi Annan recommendation ဆဲမှာလည်းပါပါတယ်ဒါကကျွန်တော်တို့ long term perspective ပါကျွန်တော်တို့အနေနဲ့ကတော့1982မြန်မာနိုင်ငံသားဥပဒေမှာပါတဲ့အတိုင်းပဲကျွန်တော်တို့အတိအကျလိုက်နာဆောင်ရွက်သွားမှာဖြစ်ပါတယ်အဲ့တော့သူတို့ဘက်ကထောင်ထားပြနိုင်မယ်အရင်တော့ကျွန်တော်တို့ထုတ်ပေးထားတဲ့ fight card တို့ကျွန်တော်တို့ဟိုမူလကျွန်တော်တို့၃ခေါက်ကျုပ်ကတ်တို့ဒါမျိုးအထောက်အထားပြနိုင်တဲ့ပုံကိုမျိုးဆိုရင်တော့ကျွန်တော်တို့နိုင်ငံလားစီစီကိုဆက်လက်ဆောင်ရွက်ပေးသွားမှာဖြစ်ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ပြီးခဲ့တဲ့ရက်ကဒီကုလသမဂ္ဂလုံခြုံရေးကောင်စီကမြမအရေးဆွေးနွေးပွဲအပြီးမှာပေါ့လေဒီဒုက္ခတွေတွေဘေးကင်းလုံခြုံစွာနဲ့တို့နေရပြန်နိုင်ရေးအတွက်မြမအစိုးရအနေနဲ့ဆောင်ရွက်ပေးဖို့ဆိုပြီးတော့တိုက်တွန်းတာလည်းတွေ့ရပါတယ်။ဒီဒုက္ခတွေတွေတို့ပြန်လာရေးမှာအန္တရာယ်မရှိဘူးလို့ဟိုယုံကြည်ရအောင်ပေါ့လေမြမအစိုးရကတော့ဘလို့ဆောင်ရွက်မလဲဘာတွေဟိုအာမခံနိုင်မလဲရှင
်ပြီးခဲ့တဲ့ဇွန်လ 6 ရက်နေ့ကကျွန်တော်တို့ UNDP နဲ့ UNHCR နဲ့ကျွန်တော်တို့ MOU ထိုးပါတယ်အဲကျွန်တော်တို့ပြီးခဲ့တဲ့အပတ်ကပဲ21ရက်နေ့ကနေ23ရက်နေ့ထိကျွန်တော်တို့ technical working group ကျွန်တော်တို့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ကျွရတွေကိုခွင့်ဆင်းပေးပါပြီ။အဲတော့အခုခွင့်ဆင်းပေးတဲ့အခါမှာကျွန်တော်တို့ MOU ကိုအကောင့်ထည့်ပေါ်ဖို့ work plan ကျွန်တော်တို့အသေးစိတ်ဆွေးနွေးပါမယ်။အဲတော့ဒီလိုဆွေးနွေးခြင်းအပြင်ကျွန်တော်တို့နဲ့ UNDP နဲ့ UNHCR နဲ့ပူးပေါင်းပြီးတော့ခွင့်ဆင်းဆောင်ရွက်သွားမှာဖြစ်တဲ့အတွက်သူတို့ဘက်ကနေလည်းကျွန်တော်တို့ဒီလုံခြုံရေးနဲ့ပတ်သက်တဲ့နေရာအဲကျွန်တော်တို့ guarantee သူတို့ဘက်ကလည်းပံ့ပိုးပေးမှာပါ။အဲတော့အဓိကကတော့ကျွန်တော်တို့ကဒီ voluntary return နဲ့ပတ်သက်ပြီးတော့ UNHCR နဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ
်။ဟုတ်ကဲ့ဆောင်းနေသူအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။